Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ20ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line 2 meter 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်သိမ်းကြည့်ညမှာပါ။အမေရိကန်အင်ဂျင်မီတထေးကြီးဒေါ်နယ်ထရမ့်ကို Republican Party ကိုစားပြုသမ္မတလောင်းအဖြစ်တရားဝင်ရွေးချယ်လိုက်ကြပါပြီ။တူရကီလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်း PKK ခတ်လက်နက်ကင်အယောက်20ထဲမှနေတည်ဆုံတယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ American ဆိုရအမျိုးသားလူမျိုးရေးဆိုင်ရာဒုတိယချန်ပီပုတ်ကိုဘန်ရုတ်စာဒေါ်ဆန်းစုကြည်ဦးဝင်းထိန်တို့နဲ့ဒီကနေ့တီးကြားစီတွေ့ဆုံပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ Republican Party နဲ့ပါတီရဲ့သမ္မတလောင်း Donald Trump ပေါ် American ရောက်မြန်မာတွေကဘယ်လိုမြင်ကြပါသလဲ
။နိုင်ငံရေးအကွဲပြက်ရတော့ရှိမှာပဲ။ဒါပေမဲ့ကျွန်မကတော့ Donald Trump ကိုလုံးဝမထောက်ခံတဲ့သူပါပါဖြစ်လို့လဲဆိုတော့
Ohio ပြည်နယ် Cleveland မြို့ကမြန်မာတိုင်းရင်းသူကျောင်းဆရာမမဆန္ဒရဲ့အမြင်ပါအပြေဆုံးကိုနောက်ပိုင်းမှာကြားကြားဖို့ရှိပါတယ်။ဒါအပြင် Republican Party နဲ့ Donald Trump အပေါ် American မှာရှိတဲ့ Muslim တွေရဲ့အမြင်သဘောထားပြီးတော့ရှစ်လေးလုံးသမိုင်းပြတိုက်ဖွင့်လှစ်ဖို့စ조사ဆောင်ရွက်မှုတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနိုင်မှတင်ပြထိုက်တို့ကပြောပြပေးပါမယ်ရှင်
။အမေရိကန်အင်ဂျင်မီတတိကြီးဒေါ်နယ်ထရမ့်ကို2016ခုနှစ်သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတလောင်းအဖြစ်တရားဝင်ရွေးချယ်လိုက်ကြပါပြီ
။ The following candidates received the following votes. 1725 Trump.
ကိုယ်စလေလောင်းအသီးသီးဟာအခုလိုမဲအရေးအတွက်အသီးသီးရကြပါတယ်။ Trump 1925မဲ၊ Cruz 495မဲ၊ Kasich 120မဲ၊ Rubio 114မဲ၊ Carson 9မဲ၊ Bush 3မဲ၊ Paul 2မဲ။ဒါကြောင့်ပါတီညီလာခံမှာမဲပေးခွင့်ရှိတဲ့မဲအရေးအတွက်အများစုကိုရတဲ့ Donald G. Trump ကို Republican Party ကိုစားပြုတဲ့ American သမ္မတလောင်းအဖြစ်ရွေးချယ်လိုက်ကြောင်းညီလာခံသဘာပတိကကြေညာပါတယ်လို့အောက်လူတော်ဥက္ကဋ္ဌ Paul Ryan ကပြောတော်တာပါ။ဝါယိုပြည်နယ်ကလစ်ဖလန်မြို့မှာကျင်းပနေတဲ့ပါတီညီလာခံဒုတိယမြောက်နေ့အင်္ဂါနေ့ကပြည်နယ်တစ်ခုချင်းစီလိုက်မဲပေးပြီးတဲ့နောက်အခုလိုကြေညာတာပါဒေါ်နယ်ထရမ့်ကိုပါတီသမ္မတလောင်းအဖြစ်တရားဝင်ကြေညာပြီးတိတ်မကြခင်မှာပဲသူ့ရဲ့သားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကသူ့ဖခင်ကိုထောက်ခံတဲ့အားကောင်းမောင်းတန်မင်ကုန်းတစ်ခုပြောပါတယ်မစ္စတာထရမ့်ရဲ့စီးပွားရေးလုပ်ပုံကိုင်မှုတွေကလည်းသမ္မတအဖြစ်တာဝန်ယူတဲ့အခါဘယ်လိုအပြောင်းအလဲအသုံးချနိုင်မလဲဆိုတာကိုသားဖြစ်သူကအထူးထောက်ပြပြောဆိုပါတယ်ဒီမိုကရက်တစ်ပါတီဘက်မှသမ္မတလောင်းဖြစ်လာဖို့တရားသလောက်ဖြစ်နေတဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုလည်း Republican Party ညီလာခံအတွင်းမိန့်ခွန်းပြောကြသူတွေကဝေဖန်တိုက်ခိုက်ကြပါတယ်။ညီလာခံအတွင်းဒီကနေ့မိန့်ခွန်းပြောမယ့်ထဲမှာတော့ Trump ရဲ့ပြိုင်ဘက်ဖြစ်ခဲ့မှုတဲ့ Florida အထက်လွှတ်တော်အမတ် Marco Rubio နဲ့ Texas အထက်လွှတ်တော်အမတ် Ted Cruz တို့လည်းပါဝင်ပါတယ်
။ Iran နိုင်ငံမြောက်ပိုင်းမှာတူရကီတို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်း Cut စစ်သွေးကြွအနည်းဆုံး20သေဆုံးတယ်လို့တူရကီနိုင်ငံပိုင်သတင်းဌာနကဒီကနေ့ဗုဒ္ဓဟူးနေ့မှာဖော်ပြပါတယ်။တူရကီရဲ့ F-16 ထိုက်လေယာဉ်တွေကတူရကီနဲ့အီရတ်နယ်စပ်ကတောင်းထူထပ်တဲ့ဟာကပ်ဒေသမှာမတရားအသိဉာဏ်ထားတဲ့ကတ်အလုသမားပါတီ PKK အဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းဌာနအနာဒိုလူကဖော်ပြပါဗျ။တူရကီအစိုးရနဲ့ကတ်အလုသမားပါတီ PKK တို့အကြားနှစ်နှစ်ကြာအပြစ်ခတ်ရက်စဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်က2015ခုနှစ်ဇူလိုင်လမှာပြည့်ပြည့်ခဲ့ပါဗျ။အီရန်နိုင်ငံမြောက်ပိုင်းနဲ့ကတ်လူမျိုးစုတွေကြီးစိုးရာတူရကီအရှေ့တောင်ပိုင်းဒေသက PKK စခန်းတွေကိုတူရကီစစ်လေယာဉ်တွေကမကြာခဏဆိုသလိုလေးချောင်းကနေဘုံကျဲပြီးစီးနင်းတိုက်ခိုက်နေတာပါအခုတိုက်ခိုက်မှုကတော့တူရကီနိုင်ငံတွင်ပြီးခဲ့တဲ့သတင်းဘက်ကစစ်အာဏာသိမ်းမှုအကျိုးပတ်မှုမအောင်မြင်ဖြစ်ခဲ့ပြီးနောက်ပိုင်း PKK အပေါ်တူရကီအစိုးရရဲ့ပထမဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ
်အီရန်နိုင်ငံမဇူးမြို့ကို IS အစွန်ရောက်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့ရဟာပထမခန့်မှန်းထားတာတည်းပိုစောမယ်လို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတို့ကအကောင်းအမြင်သဘောပိုပြောလာနေကြပါတယ်။ IS အထံဖက်အဖွဲ့ကသူတို့ဘာသာကြေညာထားတဲ့ကာလီဖိတ်နိုင်ငံရဲ့မြို့တော်ကိုပြန်သိမ်းနိုင်ဖို့ကလွယ်လွယ်နဲ့ဖြစ်လိမ့်မယ်လို့တော့ဘယ်သူကမှမပြောကြပါဘူး။ဒါပေမဲ့အမေရိကန်နဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့တိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေဘက်မှအားသာလာနေပြီးတော့အခွင့်ကောင်းယူဖို့အချိန်ရောက်လာပြီဆိုတာမျိုးမြင်လာကြတာပါ။လက်ရှိထိုးစစ်ဟာအခုအချိန်မှရှိနေမယ်လို့ငကိုကထင်ခဲ့တာထက်ပိုပြီးရှေ့ရောက်နေပါတယ်လို့အမေရိကန်သမ္မတရဲ့အထူးသံတမန် Brett McGurk အင်္ဂါနေ့မှာပြောပါတယ်။အီရတ်နိုင်ငံရဲ့အနာဂတ်နဲ့ IS နိုင်ငံရေးစစ်ပွဲအပေါ်အာရုံစိုက်မဲ့ဆွေးနွေးပွဲတစ်ခုမတိုင်ခင်သူကအဲ့လိုပြောတာပါ။အခုဆိုရင်မော်စူးကိုရဖို့နီးလာပါပြီလို့အမေရိကန်ငြိမ်းချမ်းရေး Institute USIP ကလုပ်တဲ့ပွဲတစ်ပွဲမှာ အီရတ်နိုင်ငံသားရဲ့ဝန်ကြီးနဲ့အတူတက်နေခြင်းအထူးသံတမန်မက်ဂါရ်ခ်ကပြောပါရယ်အီရတ်လူမျိုးရင်းတပ်ဖွဲ့တွေဟာတနှစ်ကျော်အတွင်းတိုက်ပွဲတပွဲမှမရှုံးသေးဘူးလို့လည်းဆိုပါရယ်မဆူးမျိုးဟာနောက်ထပ်ပြစ်မှတ်ပါပဲလို့အီရတ်နိုင်ငံသားရဲ့ဝန်ကြီးကလည်းအကောင်းမြင်ပြောပါရယ်အဲဒီမျိုးမှာအီရတ်ကဒါအက်စ်တွေရဲ့နောက်ဆုံးပုံးခုနေရပဲလို့လည်းအီဗရာဟင်အယ်ဂျာဖာရီကဘာသာပြန်ကားတဆင့်ပြောသွားပါရယ်
တူရကီသမ္မတရစ်စက်ဖီရဲ့အာဒိုဝမ်ရဲ့အာဏာရပါတီထံကနေဖောက်ထွင်းခိုးယူထားတဲ့အီးမေးလ်3သိန်းနီးပါးကိုဝီကီလီအဖွဲ့ကဖွင့်ချလိုက်ပြီးတဲ့နောက်သူ့ရဲ့ဝက်ဘ်ဆိုက်တွေကိုနိုင်ငံတော်လုံးမှာပိတ်ပစ်ဖို့တူရကီအစိုးရကညွှန်ကြားထားတယ်လို့လျှို့ဝှက်သတင်းအချက်အလက်တွေကိုဖွင့်ချနေတဲ့အငင်းပွားပွဲဝီကီလီအဖွဲ့ကပြောဆိုလိုက်ပါတယ်ဗုဒ္ဓဟူးနေ့အစောပိုင်းအထိတော့အသေးစိတ်မရေမယာရှိနေစေမို့ဒီအချက်အလက်ဆက်ပြတ်စတဲ့တွေကိုရယူခွင့်ပိတ်ပစ်လိုက်ပြီလားဆိုတာကရှင်းရှင်းလင်းလင်းမရှိသေးပါဘူးတူရကီနိုင်ငံမှာဆီယနာတိမ့်ဖို့စ조사မှုမအောင်မမြင်ဖြစ်ခဲ့ပြီးနောက်ရက်ပိုင်းအတွင်းမှာပဲတူရကီရဲ့နိုင်ငံရေးအာဏာတိစောက်ပုံအသေးစိတ်ကိုဖော်ပြထားတဲ့အချက်အလက်ဆက်ရွက်စတန်းတွေကိုဖြန့်ဝေဖို့စီစဉ်ထားတယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကဝီကီလီကကြေညာခဲ့တာဖြစ်ပါတယ်တူရကီနိုင်ငံမှာဆီယနာတိမ့်ဖို့ကြိုးပမ်းမှုကနိုင်ငံအတွင်းမှာရောကမ္ဘာတစ်လွှာအစိုးရတွေကိုပါလှုပ်ခတ်စေခဲ့တာဖြစ်ပါတယ်ဒီအချက်အလက်ဆက်ရွက်စတန်းတွေကို Twitter ပေါ်မှာတင်ဖို့ရည်ရွယ်ကြောင်းလဲဝီကီလီရဲ့ကြေညာချက်ကဖော်ပြပါတယ်
New American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဒူးညနေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်အစိုးရအမျိုးသားလူမျိုးရေးဆိုင်ရာဒုတိယကြံပေးပုဂ္ဂိုလ်ဘန်ရော့ဇာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်တို့ကိုနေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံတာမှာပိုကောင်းမွန်တဲ့ပညာရေးနဲ့စီးပွားရေးအခွင့်အလမ်းတွေကိုပေါ်ဆောင်တာမှာမြန်မာလူထုအတွက်မြန်မာအစိုးရနဲ့တူလက်တွဲဆောင်ရွက်ဖို့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာကြီးနီးမြှုပ်နှံဖို့တိုက်တွန်းအားပေးတာတွေကနေအမေရိကန်နဲ့မြန်မာအစိုးရနှစ်ရဲ့အကြားဆက်ဆံရေးပိုအားကောင်းစေခြင်းနဲ့သမ္မတဘရက်အိုဘားမားရဲ့စန္ဒသတင်းစကားတွေကိုမစ္စတာဘန်ရော့စ်ကကိုတိုင်ကိုကြပြောခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီမိုကရေစီပြည်ပင်ပြောင်းလဲရေးဖော်ဆောင်ရမှာထားရှိတဲ့မြန်မာလူထုရဲ့စန္ဒနဲ့ခိုင်မာတဲ့တန်လိမ့်တန်တို့အတွက်ချီးကျူးတဲ့အကြောင်းလဲရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနကကျောင်းသားတွေနဲ့ဒီကနေ့တွေ့ဆုံပွဲမှာ Ben Rhodes ကပြောသွားပါတယ်။2015ခုနှစ်တမိုင်းဝင်ရွေးကောက်ပွဲနောက်ပိုင်းငြိမ်းချမ်းတဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုရဲ့ဆွမ်းအားဟာအရေးပါတဲ့မှတ်တမ်းတစ်ခုဖြစ်ပေမဲ့ပြီးမြောက်အောင်လုပ်စရာတွေအများကြီးရှိနေသေးတယ်လို့လည်းထောက်ပြသွားပါတယ်။2014ခုနှစ်ကသမ္မတဥပမာရန်ကုန်မြို့မှာပြောခဲ့တဲ့မင်ကွန်တဲ့ကတဲကြွလှုပ်ရှားသူတွေဖြစ်တဲ့ဒေါန်ဆန်းစုကြည်တို့ဦးမင်းကိုနိုင်တို့လိုပြုပြင်ပြောင်းလဲရေးဖော်ဆောင်ရမှာအရေးကြီးတဲ့နေရာမှာပါဝင်ကြပါတည်ငြိမ်တဲ့တာယာကျွယ်ဝတဲ့တိုးတက်နေတဲ့နိုင်ငံတစ်ခုရဲ့ရယူပိုင်ခွင့်ရှိတဲ့ခေါင်းဆောင်တွေနေရာကိုရယူကြပါပြီးတော့ခမရတို့ဒီလိုဖော်ဆောင်တာနဲ့အမျှအမေရိကန်ပြည်ထောင်စုတဲ့ပိုကောင်းတဲ့မိတ်ဆွေကောင်းလက်တွဲဖို့ကောင်းမရှိနိုင်ဘူးဆိုတာကျွန်တော်ဂရိပေးပါတယ်ဆိုတော့သမ္မတဥပမာရဲ့စကားကိုမစ္စတာဘန်ရော့စ်ကကိုးကားပြီးတော့ထည့်သွင်းပြောဆိုသွားပါတယ်
ထိုင်ဝမ်ရဲ့လက်ရှိအာဏာရပါတီနဲ့အဓိကအတိုက်ခံပါတီတွေကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့လေဒတ်ပို့ဆောင်ရေးလေရင်နဲ့တောင်တရုတ်ပင်လယ်ပြင်အတွင်ပိုင်ဆိုင်မှုအငင်းပွားနေတဲ့တိုင်ပင်ကျွန်းကိုတွားရောက်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်ကပိုင်ဆိုင်မှုအငင်းပွားနေတဲ့စပရတလီကျွန်းစုတွေကတိုင်ပင်ကျွန်းတစ်ခုတည်းကိုသာထိုင်ဝမ်ကသူပိုင်တယ်လို့ပြောဆိုနေတာဖြစ်ပါတယ်။တိုင်ပင်ကျွန်းအပေါ်ထိုင်ဝမ်ရဲ့အချုပ်အခြာအာဏာသိမ်းမှုကိုအခိုင်အမာပြသဖို့နဲ့ကျွန်းပေါ်မှာတာဝန်ချထားတဲ့ဝန်ထမ်းတွေကိုအားပေးဖို့အခုခီးစဉ်ကရွေရင်းဖြစ်တယ်လို့အတိုက်ခံလွှတ်တော်အမတ်ရှူချီဂျွန်းကပြောပါတယ်။နိုင်ငံတကာခုံတမာရီယုံကပြီးခဲ့တဲ့သတင်းပတ်တုန်းကတိုင်ပင်ကျွန်းဟာလူတွေအသက်ရှင်နေထိုင်နိုင်တဲ့ကျွန်းအစ်စ်မဟုတ်ဘူးဆိုတာကိုထိုင်ဝမ်ကကန့်ကွက်ထားပါတယ်။ဒီဆုံးဖြတ်ချက်ကရေမိုင်းနှစ်ရာကျယ်ဝန်းတဲ့အထူးစီးပွားရေးဆောင်နဲ့ဒီအတွင်းမှာရှိတဲ့တန်ဇာတာတွေကိုထိုင်ဝမ်အနေနဲ့လက်လွတ်ရဖို့ရှိနေတာပါ။ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲထိုင်ဝမ်တောင်ပိုင်း၅ဘန်းစိတ်တစ်ခုကနေထိုင်ဝမ်အလံလွန့်ထွေထားတဲ့၅ဘန်းတင်မော၅ဆင်းမှာတင်မောအုပ်စုထိုင်ဝမ်ကျွန်းကိုခုံမောင်းပါတယ်။နိုင်ငံတကာခွန်သမားတိယုံရဲ့ဆုံးဖြတ်ချက်ကြောင့်၅ဘန်းလောက်ွက်တွေရော့သွားမယ်လို့ယူဆတဲ့အကြောင်းလဲ၅ဘန်းသမားတွေကပြောပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံကစိတ်ကန်းတွေနဲ့လေရင်ကွင်းတွေကိုလက်ဦးမှုယူတိုက်ခိုက်တာမျိုးပုံဖော်လေ့ကျင့်တာရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပယ်ထိန်ဒုံးကျည်တွေကိုပြစ်လွတ်ဆန်းသတ်ခဲ့တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။မြောက်ကိုရီးယားကဒုံးကျည်၃ဆင်းပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားကအင်္ဂါနေ့မှာပြောခဲ့ပြီးနောက်တစ်ရက်မှာမြောက်ကိုရီးယားဘက်ကအခုလိုပြောတာပါ။ပြည်လို့ဆန်းသက်တဲ့အစီအစဉ်ကိုမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်ကိုတိုင်ညွှန်ကြားခဲ့ပြီးရလအပေါ်ကြီးနှက်ကြောင်းပြောတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်တွေမှာဖောက်ခွဲရေးကိရိယာတွေတက်ထားတဲ့ထိပ်ဖူးတွေပါသွားမယ်လို့ယူဆကြောင်း တောင်ကိုရီးယားနိုင်ငံသိပ္ပံနဲ့နည်းပညာမူဝါဒရေးရာအင်စတီကျူကသိပ္ပံပညာရှင်လီချွန်ဂွန်းကပြောပါတယ်ဒုံးကျည်ထိပ်ဖူးတွေကိုစနစ်တကျဖောက်ခွဲနိုင်မလားဆိုတာသိရဖို့ဖြစ်ပေမဲ့ပလူတိုနီယံဒါမှမဟုတ်ယူရေနီယံတက်ထားတဲ့ထိပ်ဖူးတွေတော့မဟုတ်ဘူးလို့ဆိုပါတယ်အမေရိကန်အဆင့်မြင့်ဒုံးကွင်းဒုံးစနစ်တရက်ကိုတောင်ကိုရီးယားမှာခြားထားမဲ့ကိစ္စပေါ်မြောက်ကိုရီးယားကအပြင်းထန်ဝေဖန်ထားတာနဲ့အမျှအခုဒုံးကျည်သုံးစင်းပြစ်လွတ်ဆန်းသက်တယ်ဆိုတဲ့သတင်းထွက်ထားတာပါဒုံးကျည်သုံးစင်းစလုံးဟာမြောက်ကိုရီးယားအရှိတ်ကန်းလွန်ပင်လယ်ထဲကျသွားတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ
်တန်ဇန်နီးယားနိုင်ငံမှာတွေ့ရတဲ့လေယာဉ်အပျက်အစီးအပိုင်းစာတစ်ခုဟာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းခီးတဲ့ထဲလေယာဉ်အမှား MH370 ဘိုးရင်လေယာဉ်ကအပိုက်အစားဟုတ်မဟုတ်ဆိုတာကိုဩစတြေးလျသယ်ယူပို့ဆောင်မှုဘေးကင်းလုံခြုံရေးဆိုင်ရာဘုတ်အဖွဲ့ ATSB ကတာဝန်ရှိသူတွေစမ်းစစ်လေ့လာနေကြတယ်လို့ဒီကနေ့ရက်စွဲနဲ့ ATSB ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါတယ်ဇွန်လနောက်ပိုင်းကတွေ့ထားတဲ့အပျက်အစီးအပိုင်းအစားဟာလေယာဉ်တစ်စင်းရဲ့ပယ်တင်းတောင်ပန်းအစားတစ်ခုဖြစ်မယ်လို့ယူဆထားပါတယ်အဲ့ဒါဟာပျောက်ဆုံးနေတဲ့ MH370 ကဟုတ်မဟုတ်ဆိုတာကိုသိရဖို့မလေးရှားစုံစမ်းစစ်ဆေးရေးမှုတွေနဲ့အတူ ATSB ကလေ့လာဆန်းစစ်နေတာပါ2014ခုနှစ်မတ်လကမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်လေးစိတ်ကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုထွက်ခွာသွားတဲ့လေယာဉ်ပေါ်မှာခီးတဲ့နဲ့လေယာဉ်မှူးတန်း239ယောက်ပါသွားတာဖြစ်ပါတယ
်တရုတ်နိုင်ငံနေရာအနှံ့ပြားမှာအဆက်မပြတ်မိုးအပြင်းထန်ရွာနေတာကြောင့်မြို့တွေနဲ့ခရိုင်တွေမှာရေကြီးနေတယ်လို့ထိခိုက်ပျက်စီးမှုအများပြားဖြစ်နေတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်တနင်္ဂနွေနေ့ကလေးကဆိုရင်လူ9ယောက်ထက်မနည်းသေဆုံးထားပြီးပြီလို့နိုင်ငံပိုင်ဆင်ဟွာသတင်းဌာနကပြောပါတယ်နိုင်ငံမြောက်ပိုင်းကဟီဘိုင်းပြည်နယ်မှာလူတစ်ယောက်ထက်မနည်းသေဆုံးတာကိုတည်ပြုထားပြီး34ယောက်ပျောက်ဆုံးနေတယ်လို့စင်ဝါသတင်းဌာနကဖော်ပြပါတယ်။ဘေးရန်တွေကြောက်မှုဆိုင်ရာအယောင်နဲ့သတိပေးတဲ့တရုတ်နိုင်ငံရဲ့အဆင့်တတ်မှတ်ချက်မှာအဆိုးဆုံးအဆင့်ဖြစ်တဲ့အနီရောင်အဆင့်ပုံတိုင်းသတိပေးချက်ကိုအာဏာပိုင်တွေကထုတ်ပြန်ထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြွကြော်သိတဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ဒီချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဦးဆုံးတော့ Republican သမ္မတလောင်းဖြစ်လာတဲ့ Donald Trump နဲ့သူ့အပေါ် American မှာရှိတဲ့ Muslim တွေရဲ့သဘောထားကိုတင်ပြပေးပါမယ်။ Republican သမ္မတလောင်းဖြစ်လာလိမ့်မယ်လို့တချိန်ကယူဆမခံခဲ့ရတဲ့ Donald Trump ကို American Muslim တွေကထောက်ခံလိမ့်မယ်လို့လည်းထင်မှတ်ထားကြပါဘူးဒါပေမဲ့ Trump ဟာ American Muslim အတိုင်းအဝိုင်းကိုတခြားဘသူနဲ့မှမတူအောင်ကိုစားပြုနိုင်ခဲ့တဲ့သူလူဝင်မှုတိကျရေးနဲ့အကြမ်းဖက်ဝါဒတွေနဲ့ပတ်သက်လာရင်အမှန်ကန်ဆုံးပြောဆိုလှုံ့ဆော်နိုင်သူလို့ဆိုပြီး American Muslim တချို့ကထောက်ခံပြောလာနေကြပါတယ် American Muslim အတိုင်းအဝိုင်းရဲ့မဲတွေကလည်း Trump အတွက်ဘလို့အဆိုးအကောင်းတွေရစေနိုင်ပါလဲ Republican Party နိုင်ငံလုံးဆိုင်ရာညီလာခံကလည်း Catherine Gibson ပေးပို့ထားတဲ့သတင်းကို Mark Kim Chu ကအပြည့်အစုံပြောပြပေးပါမယ်ရှင
် Republican Party နိုင်ငံလုံးဆိုင်ရာညီလာခံမှာ Donald Trump ကိုပါတီရဲ့တရားဝင်သမ္မတလောင်းအဖြစ်အတည်ပြုလိုက်တဲ့အင်္ဂါနေ့ညတော့ကအများထင်မှတ်မထားစီမှာအမေရိကန်မွတ်စလင်တယောက်ကထရမ့်ကိုထောက်ခံမိကိုပြောသွားပါတယ်
That he wanted to know where the hatred is
from. ဘာသာမှာမုန်ဒီယာဘယ်ကနေရောက်လာတယ်ဆိုတာကိုထရမ့်ကသိဖို့ကြိုးစားနေတာလို့ထရမ့်ကိုထောက်ခံသူများအဖွဲ့ကစာချုပ်တာရာပြောသွားတာပါ။မွတ်စလင်ဒုက္ခသည်တွေနိုင်ငံထဲဝင်ရောက်မှုယာယီဟန်တားရေးနဲ့ပတ်သက်တဲ့ထရမ့်ရဲ့အငင်းပွားစရာဖြစ်နေတဲ့အဆိုပြုချက်ကိုအမေရိကန်မွတ်စလင်မဲဆန္ဒရှင်တွေကပွတ်ပွတ်လင်းလင်းထောက်ခံကြတယ်လို့ထရာကသတင်းတောက်တွေကိုနိုင်တဲ့ကြည်အချိန်ပေးပြီးတော့ပြောသွားခဲ့တာပါ
။ I will suspend immigration.
အမေရိကန်ပြည်နယ်စုဥရောပဒါမှမဟုတ်ကျွန်တော်တို့ရဲ့မဟာမိတ်တွေကိုအကြမ်းဖက်တိုက်ခိုက်ဖူးတဲ့သမိုင်းကြောင်းအခိုင်အမာရှိတဲ့နိုင်ငံတွေကဒုက္ခသည်တွေရွှေ့ပြောင်းဝင်ရောက်လာမှုကိုကျွန်တော်ရက်ဆိုင်ပြစ်ပါမယ်အကြမ်းဖက်ချင်းချောက်မှုတွေကိုဘလို့အဆုံးသတ်နိုင်မလဲဆိုတာကိုအပြေအဝနားလည်တဲ့အချိန်အထိအဲ့ဒီလိုလှုပ်သွားပါမယ
်ထရမ့်ရဲ့အခုလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သတ်ချက်ကို Muslims for Trump အဖွဲ့ကထရာနဲ့တခြားမွတ်စလင်တွေကထောက်ခံကြပါတယ်သူတို့ဘာကြောင့်အခုလိုထောက်ခံနေဆိုတာကိုညီလာခံမတိုင်ခင်မှာ VOA ကိုအခုလိုပြောပါတယ
် Safety of America number 1 priority for Donald Trump
American ပြည်သူ့ဘေးကင်းလုံခြုံရေးက Trump ရဲ့နံပါတ်1ဦးစားပေးပါကျွန်တော်အတွက်ကလည်း American Muslim တယောက်ဖြစ်ဖို့ကနံပါတ်1ဦးစားပေးဖြစ်ပါတယ
် If Trump banning Muslim temporary
Trump ကမွတ်စလင်တွေကိုနိုင်ငံထဲဝင်ရောက်တာကိုယာယီဟန်တာပြီးနောက်ကျောင်းရာဇဝင်စစ်ဆေးမယ်ဆိုတာသိကိုကောင်းပါလိမ့်ဒီ
ဒီမိုကရက်တစ်ပါတီဘက်ကသူ့ရဲ့ပြိုင်ဘက်အပေါ်ထရမ့်ဝေဖန်တယ်လို့မျိုးကာဆန်ကလည်းဝေဖန်ပါတယ
် Radical Islam let me tell you this is very very important we have to
use that Islam ဆိုတဲ့စကားကိုကျမတို့ပြောကိုပြောရမှာပါပြောဖို့လည်းတိတ်အရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ဒီလိုပြောရင်မွတ်စလင်တွေကမကြိုက်ပါဘူးလူတိုင်းကကြောက်နေကြတယ်လေ Islam ဘာသာမှာအများဆုံးပြုရင်ပြောင်းလဲရမယ်အရာတွေရှိပေမဲ့လို့ဒီလိုပြောင်းလဲနိုင်အောင် Hillary Clinton နဲ့ Obama တို့ကမကူညီချင်ကြပါဘူး 89
ဒီနေရာမှာ Trump အထွတ်အထိပ်အမေကိုဖြစ်လာတာကတော့လာမယ့်ဒီနေရာရွေးကောက်ပွဲမှာဘယ်ပါတီကအပြတ်တက်နိုင်လဲလို့ခံမရခက်တဲ့ပြည်တွေမှာ American Muslim ရဲ့မဲတွေကနေအပြောင်းလဲဖြစ်လာစေနိုင်မလားဆိုတာပါ Muslim ဆန္ဒရှင်တွေနဲ့ပတ်သက်တဲ့ February လကပြုလုပ်တဲ့လေ့လာချက်တစ်ခုမှာတော့အပြောင်းလဲသိမ့်ရှိနိုင်ဘူးလို့ဆိုပါတယ်mostly သုံးပုံနှစ်ပုံကသူတို့ကိုသူတို့ဒီမိုကရက်တစ်လို့ခံယူချပြီး၁၇ရာခိုင်နှုန်းလောက်ကပဲ Republican Party ကိုထောက်ခံတယ်လို့ဆိုပါတယ်ဒီလေလာမှုကိုတော့ American ရဲ့အကြီးဆုံး Muslim ပြည်သူအခွင့်အရေးအဖွဲ့လို့ဆိုတဲ့ Council on American Islamic Relations အဖွဲ့ကလုပ်ခဲ့တာပါ
We do see some of the highest concentrations of mosques in
America Florida ပြည်နယ်တွေမှာဗလီတွေအများဆုံးရှိတာကိုကျွန်တော်တို့တွေ့ရပါတယ် Virginia ပြည်နယ်မှာလည်း Muslim ဦးရေတသိန်းကျော်ကျော်လောက်ရှိပါတယ်ဆိုတော့ရွေးကောက်ပွဲမှာ Muslim တိုင်ဝမ်က Trump အတွက်ဘယ်တော့အပြောင်းလဲဖြစ်စီမလဲဆိုတာကောင်းကောင်းတွက်ကြည့်လို့ရပါတယ်ကျွန်တော်တွေ့ခဲ့တဲ့ယာနဲ့ထောင်နဲ့ချီတဲ့မွတ်စလင်တွေထဲမှာထရမ့်ကိုထောက်ခံတဲ့လူကတချို့တလေလောက်ပဲတွေ့ခဲ့ရတာပါ
ဒမစ်ဂျာရာကတော့သူ့ရဲ့သတင်းစကားတွေကနေအပြောင်းလဲတွေဖြစ်လာဖို့မျှော်လင့်နေပါတယ
် We are first of all fundamentally we are Republicans
because we are Republican တွေပါသမယိုးကျ conservative center board တွေနဲ့သမယိုးကျနိုင်ငံတွေကနေဒီကိုရောက်လာကြတဲ့သူတွေပါအခုလဲထရမ့်ကမွတ်စလင်တွေကိုဘာကြောင့်ဟန်တာရတယ်ချွင်းချက်တွေကဘာတွေဖြစ်တယ်ဆိုတာကိုအသေးစိတ်ရှင်းပြဖို့စူးစမ်းနေတာပါကျွန်တော်ကတော့ထရမ့်ကိုတခြားမွတ်စလင်တွေလည်းထောက်ခံလာလိမ့်မယ်လို့မျှော်လင့်ပါတယ်
ထရမ့်ကိုထောက်ခံတဲ့ Muslims for Trump အဖွဲ့ကစာချစ်ဒါရာပြောသားတာပါရှင
်။မကင်မြူထွေးပြောပြခဲ့တာဖြစ်ပါတယ်ရှင်။တခါ Republican Party ပေါ် American ရောက်မြန်မာတို့ရဲ့အမြင်ကိုလည်းတင်ပြပေးပါမယ်။ American ပြည်ထောင်စု Ohio ပြည်နယ် Cleveland မြို့မှာကျင်းပနေတဲ့နိုင်ငံလုံးဆိုင်ရာ Republican Party ညီလာခံကနေ2016ခုနှစ် American သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတလောင်းအဖြစ်ကတိကျွဲတဲ့ Donald Trump ကိုမနေ့ကတရားဝင်ရွေးချယ်လိုက်ပါပြီ။American ပြည်ထောင်စုမှာအခြေကျနေထိုင်ကြပြီး American နိုင်ငံသားအဖြစ်ခံယူထားကြသူမြန်မာတွေကလည်းလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာမဲပေးကြဖို့ရှိပါတယ်။အခု Cleveland မြို့က Republican Party ညီလာခံကိုကိုယ်တိုင်သတင်းသွားယူနေတဲ့ VOA Winder သားကိုအောင်လွင်ဦးက Ohio ပြည်နယ်မှာအခြေကျနေထိုင်သူမြန်မာမဲဆန္ဒရှင်တွေကိုတွေ့ဆုံမေးမြန်းထားပါတယ်ရှင်
။အခု Republican Party ညီလာခံတွေကဟိုတကယ်ကိုအခြေတင်ဖြစ်စရာကြီးတယ်အများကြီးကြုံနေရတယ်ဆိုတော့ဟိုတနေ့ပတ်သက်လို့အမေရိကန်နိုင်ငံရေးမှာလည်းအရင်ကဟိုလိဒီယုံဖြစ်နေတယ်သူဒီနိုင်ငံရေးလုပ်ငန်းစဉ်ပုံမှာမြန်မာတယောက်နေနဲ့ဘယ်လိုမြင်နေလဲ
ကျွန်တော်လည်းစိတ်ဝင်စားတယ်ဗျစိတ်ဝင်စားတယ်ဆိုတာဘာအောင်လဲဆိုတော့ Donald Trump နဲ့နောက်ဟီလာရီပေါ့နော်ဟီလာရီဆိုတာနောက်ကျန်တဲ့လူတွေတော့ရှိတာပေါ့ဒါပေမဲ့နာမည်ကြီးနေတာ Donald Trump နဲ့ Hillary ပေါ့အာဘလူးကိုမဲထည့်လို့ထည့်ရမှာမသိသေးဘူးဖြစ်နေတယ်အခုကရင်တော့ပြီးခဲ့တဲ့နှစ်တွေတုန်းကကျွန်တော်မဲထည့်ခဲ့တာ Obama ဒီမိုကရက်ကိုကျွန်တော်အများဆုံးထည့်ခဲ့တယ်ပေါ့နော်အခုကကြတော့Donald Trump ကိုလည်းကြိုက်တယ်။မအောင်ကြိုက်လဲဆိုသူကလုံခြုံရေးရဲ့နောက်ပြီးတဲ့အခါကျတော့ဒီဟိုကလုပ်ငန်းကငယ်အဆင်ပြေချုံးမောင်းလို့လုပ်ပေးမယ်ဆိုတာကိုသူပြောတယ်လေ။အဲ့အတွက်ကြောင့်ကျွန်တော်ကြိုက်တယ်။ Hillary ကိုလည်းကျွန်တော်ကြိုက်တယ်။မအောင်ကြိုက်လဲဆိုအမျိုးသမီးတူလည်းဖြစ်တယ်။နောက်ပြီးတော့ဗမာပြည်အတွက်လည်းကံကြမ္မာကောင်းလာနိုင်မယ်လို့ထင်တယ်ပေါ့နော်
။ Okay အခုဒီ Republican ညီလာခံနဲ့ပတ်သက်လို့ပဲပြောမယ်ဆိုလို့ရှိရင်အခုအရင်နိုင်ငံရေးမှာအကွဲပြဲတွေဖြစ်တော့သူတွေကတော်တော်စိတ်ပြက်နေကြတယ်။ဟိုမြန်မာနိုင်ငံနဲ့ရှင်ကြည့်မယ်ဆိုရင်ဒီနေ့ဒီလိုနိုင်ငံကြီးအကွဲပြဲတွေကစိတ်ပြက်စရာလိုမြင်နေလား
ကျွန်တော်အနေနဲ့ကတော့တိတ်စိတ်ပြက်စရာမဟုတ်ဘူးလို့ထင်တယ်ဒါပေမဲ့သူတို့အတွက်တော့အကွဲပြဲတော့ဟိုကျွန်တော်နိုင်ငံတွေလိုကျန်တဲ့နိုင်ငံတွေလိုတော့ဖြစ်မှာတယ်မဟုတ်ဘူးလို့ကျွန်တော်ထင်တာပဲဒီမှာတော့သူတို့ပြောကြမယ်ဆိုကြမယ်ညီညာခုံညာပြီးလို့ရှိလို့ရှိရင်တော့ပြီးသွားတာပဲဒါပေမဲ့အဲ့အစိုးရသမ္မတဖြစ်လာပြီးနောက်ပိုင်းကြတော့မှပဲသူဘာတွေလုပ်မလဲဘာတွေဆက်ဖြစ်လာမလဲဆိုတဲ့အကျိုးဆက်ကိုကျွန်တော်ကဟိုကျွန်တော်အနေနဲ့ပေါ့နော်အဲ့ဒါကိုပဲကျွန်တော်ဟိုစားစောင့်ကြည့်နေတာပဲရှိတာဒါပေမဲ့နှစ်ယောက်လုံးကတော့ကောင်းနေတာကြီးပဲ
Ohio ပြည်နယ် Chrome မြို့မှာနေထိုင်သူမြန်မာမဲဆန္ဒရှင်တူကိုမေးမြန်းခဲ့တာဖြစ်ပါတယ်တစ်ဆက်ထက်မှာပဲ Ohio ပြည်နယ် Cleveland မြို့ကမြန်မာတိုင်းရင်းသူចောင်းဆရာမမဆန္ဒရဲ့အမည်ကိုလည်းကိုအောင်လုံးကအခုလိုမေးမြန်းထားပါသေးတယ
်ဟို Republican Party ရဲ့ညီလာခံမှာနိုင်ငံရေးရသဘောထားကိုယ်ရလွှဲတာတွေကအရေးဖြစ်တယ်ဟိုဆန္ဒပြပွဲတွေဆိုလဲတစ်ဖက်နဲ့တစ်ဖက်လို့ဟို Donald Trump ကိုထောက်ခံတဲ့လူတွေဆန့်ကျင်တဲ့လူတွေအကြီးကြီးဖြစ်နေကြတယ်ထိတ်တိုက်ခြေလိမျိုးဖြစ်နေကြတယ်နိုင်ငံရေးအကွဲအပြဲအပေါ်မှာဟိုမြန်မာတယောက်နေနဲ့ဘယ်လိုမြင်မိလဲ
နိုင်ငံရေးအကွဲအပြဲကတော့ရှိမှာပဲဒါပေမဲ့ကျွန်မကတော့ Donald Trump ကိုလုံးဝမထောက်ခံတဲ့သူပါဘာဖြစ်လို့လဲဆိုတော့ तू ကလက်နက်နဲ့ပတ်သက်ပြီးတော့လဲ तू ကအားပေးတယ်တခြားနိုင်ငံကပြောင်းလာတဲ့သူတွေကိုလဲ तू ကမထောက်ခံတဲ့အတွက်ကြောင့်ကျွန်မက Donald Trump ကိုလုံးဝအားမပေးပါဘူ
းဒီနိုင်ငံရေးအကွဲအပြဲအပေါ်မှာအမမြန်မာတယောက်နေနဲ့ဘယ်လိုမြင်မိလဲတခြားကြောင့်မဟုတ်ကျွန်တော်မြန်မာနိုင်ငံမှာလည်းနိုင်ငံရေးကိစ္စပြဿနာတွေကအမြင်နဲ့ကြုံရတယ်အခုမှအစိုးရတစ်ခုပေါ်လာပြီးတော့ဟိုတင်ငင်စပြုလာတဲ့အခြေအနေမျိုးလောက်ပဲရှိရဆိုဒီအမေရိကန်ဒီနိုင်ငံရေးလုပ်ငန်းစဉ်ကနေမြန်မာနိုင်ငံအနေနဲ့သင်ငန်းစာယူတင်တာဘာတွေများမြင်မိလဲ
သူတို့ကရန်ဖြစ်ပေမဲ့လည်းတကယ်တမ်းဟိုဟိုဒ ထိတ်တိုက်တွေ့တဲ့အချိန်ကြလို့ရှင်လူကြီးဆန်ဆန်နဲ့ပဲဖြည့်ရှင်းသွားတယ်ပေါ့နော်အဲ့ဒါကတော့အာကျဆရာပါပဲ
ဟုတ်ကဲ့ဒီမြန်မာနိုင်ငံအတွက်ကဒီလိုနိုင်ငံရေးလုပ်ငန်းစီမှာဟိုဘာတွေသင်ခန်းစာယူသွားကြရရှိလဲ
မြန်မာနိုင်ငံအတွက်ကတော့အကယ်၍များဒေါ်နယ်ထရမ့်တက်လာရင်တော့မြန်မာနိုင်ငံအတွက်ကတော့ကောင်းနိုင်မယ်လို့မထင်ဘူးဘာဖြစ်လို့လဲဆိုတော့သူကမြန်မာနိုင်ငံလည်းတိမာမဟုတ်ဘူးမြန်မာနိုင်ငံသားကိုလည်းဘလို့မှအပေးမှာမဟုတ်ဘူးပေါ့နော်အဲအားကြောင့်မို့သူတက်မလာအောင်လို့တော့အိုဟိုင်းယိုကစူးစမ်းมาပဲကျမတို့ပထမ primary မဲ့ပေးတော့ကလည်းဒေါ်နယ်ထရမ့်ကိုရမှာဆိုလို့ဆိုပြီးတော့ case ကိုအလုံးမဲ့ပေးကြရပေါ့နော်အဲ့လိုမျိုးပဲမြန်မာပြည်မှာလည်းဒီလိုပဲဟိုစစ်ဆိုးရတက်လာမှာဆိုလို့ဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်ကိုဝိုင်းပြီးတော့မဲ့ပေးတယ်လို့မျိုးပဲဒီအိုဟိုင်းယိုမှာလည်းဒီလိုပဲသူ့ကိုမရစေချင်လို့မဲပေးကြရပေါ့နော်ဟိလလီဆိုလဲဟိလလီဒီမှာနိုင်သွားတယ်အိုဟိုင်းယိုမှာဆိုလို့ရှင်တယ်နိုင်ဖို့ကအဓိကပေါ့နော် prime နိုင်ဖို့ကအဓိကဖြစ်နေအရင်တော့ကတမဒတွေမှာဆိုလို့ရှင်တယ်အိုဟိုင်းယို state ကဆိုလို့ရှင်အဓိကအခြေကြီးတဲ့ state တစ်ခုဖြစ်တယ်ပေါ့နော်
အိုဟိုင်းယိုပြည်နယ်ကလစ်ဖလင်မြို့က Republican Party ညီလာခံကိုကိုယ်တိုင်သတင်းသွားယူတဲ့ကိုအောင်နှွန်းကအမေရိကန်မြန်မာမဲဆန္ဒအရှင်တွေကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါရဲ့ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတဲ့ဘက်ကိုလည်းတင်ပြပေးပါမယ်။ရှစ်လေးလုံးသမိုင်းပြတိုက်ဖွင့်လှစ်နိုင်ဖို့အတွက်အစိုးရအသည့်အနေနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပြီးလက်ရှိဖွင့်လှစ်ထားတဲ့သမိုင်းပြတိုက်ယာယီကိုလည်းအတိအမှတ်ပြုတယ်လို့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဦးအောင်ကိုကပြောပါရယ်။လက်ရှိအချိန်မှာလူမှုအခြေပြုသမိုင်းပြတိုင်းနဲ့ဆိုင်တဲ့ဥပဒေတရားကိုပြဋ္ဌာန်းဖို့စီစဉ်နေပြီးအဲ့ဒီဥပဒေအတည်ပြုမှသာရှစ်လေးလုံးပြတိုင်းနဲ့ဆိုင်တဲ့အကြောင်းအရာတွေကိုထဲထဲဝင်ဝင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ရှစ်လေးလုံးသမိုင်းပြတိုင်းဖြစ်မြောက်ရေးကော်မတီဝင်တဦးကပြောပါရယ်အပြည့်စုံကိုတော့ဆက်သွယ်မြင့်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးမှာပါရှင
်ပြီးခဲ့တဲ့2015ခုနှစ်ရှစ်လပိုင်းရှစ်ရက်နေ့မှာဖွင့်လှစ်ခဲ့တဲ့ရှစ်လေးလုံးသမိုင်းပြတိုင်းယာယီကိုပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုဒီကနေ့မနက်ပိုင်းမှာလာရောက်ခဲ့ပြီးတော့ဒီပြတဲ့ဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဟာရှစ်လေးလုံးသမိုင်းပြတိုက်တရားဝင်ဖွင့်လှစ်နိုင်မှုအတွက်အစိုးရအသစ်ကအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီကနေ့မှာပြောဆိုခဲ့တယ်လို့ရှစ်လေးလုံးသမိုင်းပြတိုက်ဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်ကိုရဲနိုင်အောင်ကဖူယိုရီကိုပြောပါတယ်။ဦး
သဘောရတော့သူကနံပါတ်1အချက်ကျွန်တော်တို့ဒီရှစ်လေးလုံးသမိုင်းပြတိုက်ယာယီကိုတို့စူးစူးရအနေနဲ့အပြင်းအထန်တွေတိုင်းတို့တို့ကြည့်ကြကြားတိုင်းအခုအနေနဲ့အတိအမှတ်ကြီးလက်ခံလာတယ်ကျွန်တော်တို့ပုံမှန်တိုင်းပို့လို့ရတယ်ဒါပြဿနာမှမရှိဘူးလို့အပ်တဲ့အကူရှိရဆိုလို့ရှိရင်လည်းဒီဝင်းကြီးဌာနမှာအောက်မှာရှိရသက်ဆိုင်ရာကြားတိုင်းနဲ့ဆိုင်တဲ့အဖွဲ့ကြီးကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ဒီညှိနှိုင်းပြီးတော့ကျွန်တော်တို့အချက်ကိုဝင်ကြီးပေးမယ်ဒါကနံပါတ်1ပေါ့နံပါတ်2ချက်ကတော့သူကဒီလူတို့အခြေခံကြားတိုင်းဒီအဖွဲ့ကြီးကိုကြည့်ရဆိုတဲ့ဥပဒေပေါ့သူကအလားနဲ့နိုင်ငံတော်ကြီးမြေကျုံရုံးမှရောက်နေပြီဥပဒေအမြဲတမ်းအတည်ပြုရင်းကိုဝန်ကြီးဌာနပေါင်းတွဲရနေပြီးတော့တိုင်းနိုင်ငံဆောင်ရွက်ပြီးသွားမယ်ပေါ့နော်လက်တွေ့ကတော့အေးဝါထောက်ခံတယ်လိုအပ်တာအစွမ်းကိုကူညီမယ်ဆိုတဲ့သဘောမျိုးပုံပြန်လို့လို့စဉ်ဝန်ကြီးကအတည်ပြုချက်ပြီးဆိုနေသွားပါ
လက်ရှိအချိန်မှာပြည်သူလူထုအခြေခံပြားတိုက်တဲ့သက်ဆိုင်တဲ့ဥပဒေတရက်ကိုပြဋ္ဌာန်းနိုင်မှုစီစဉ်နေပြီးအဲ့ဒီဥပဒေအတည်ပြုပြီးမှသာထဲထဲဝင်ဝင်ကူညီလှုပ်ဆောင်နိုင်မှာလည်းဖြစ်တယ်လို့ဆိုပါတယ်ရှိလေလုံးတမိုင်းပြတိုက်တရားဝင်ဖြစ်မြောက်ရေးအတွက်ပြည်အောင်စုဝင်ကြီးဦးအောင်ကိုစီကိုအဆိုပုံစံပေးပို့သွားမှာဖြစ်တယ်လို့အဲဒီကနေတဆင့်လွှတ်တော်ကိုတင်သွင်းသွားဖို့အစီအစဉ်ရှိတယ်လို့ပြတိုက်ဖြစ်မြောက်ရေးကော်မတီဝင်တွေကပြောပါတယ်1988ခုနှစ်ကျောင်းသားလှူရှားမှုကြီးကအစပြုခဲ့တဲ့ဖြစ်ရပ်တွေကိုအောက်မေ့တက်တာနိုင်အောင်အတွက်ရှိလေလုံးတမိုင်းပြတိုက်ကိုအမြန်ဆုံးဖွင့်လှစ်နိုင်အောင်ကြိုးစားသွားမယ်လို့ကိုရဲနိုင်အောင်ကဆိုပါတယ်
ကျွန်တော်တို့တက်နိုင်တဲ့များအမြန်ဆုံးဖွင့်မယ်ဆိုတဲ့ demand ချက်တော့ရှိတယ်အဲ့မှာအခက်အခဲကအဓိကဆိုပိုင်းပေါ့တပိုင်းကတော့ကျွန်တော်ဒီ88ကာလမှာကျွန်တော်ဒီသမိုင်းမှတ်တမ်းနေပေါ့နော်မှတ်တမ်းနေသက်ဆိုင်ရာအထောက်အထားတွေမှာအလံလိုဟာမျိုးကြီးဒီလိုဟာရအလုံးစုဖို့ကတော့လူတို့အနေနဲ့အာတို့ဟိုတို့လည်းနေနေသူတွေအဆင်မရှိဘူးလူတို့စီကလူတမ်းပြီးဆိုဘလို့ဒိတ်သိမ့်မလဲဒါလေးဖြစ်နိုင်သေးတယ်ကျွန်တော်တို့သုံးသက်ဆဲပဲရှိပါသေးတယ်ဘာမှသုံးသက်ချက်မရှိသေးပါဘူးဒါကတပိုင်းပေါ့နောက်တစ်ခုကစနစ်တကျကျွန်တော်လုပ်မယ်ဆိုရင်သောဒီဇိုင်းနာအစားကူညီမဲ့လူတွေရှိပေမဲ့ဒါကျွန်တော်တို့ခုချိန်ဒီအတီးနဲ့ကြည့်ရသေးတယ်။နောက်တစ်ပတ်တော့ဘန်နာကြီးပေါ့ဘန်နာကြီးရလဲအခုကျွန်တော်တို့ဘယ်လိုလုပ်မလဲဆိုဆွေးနွေးဆဲရှိတဲ့အခါကျတကယ်ကအတွင်ပေါ်လာမယ်ဆိုတဲ့အခါကပြောနိုင်တဲ့အနေအထားမျိုးမရှိသေးပါဘူး။ပြီးတော့အချိန်ကာလမကြာဘူးလို့ပဲကျွန်တော်ပြောနိုင်ပါတယ်။ကျွန်တော်တို့အချိန်အကြီးကြပြောဖို့ကတော့စောတယ်စောသေးတယ်လို့ပဲပြောရမှာပေါ့နော်။
ပ ီးခဲ့တဲ့နှစ်ထက်ဖွင့်လှစ်ခဲ့တဲ့ရှစ်လေးလုံးတမိုင်းပြတိုက်ယာယီမှာတော့ကျောင်းသားလှုပ်ရှားမှုမှာဖြတ်သန်းခဲ့ကြတဲ့ဓာတ်ပုံတွေဒီမိုကရေစီလှုပ်ရှားမှုအတွင်အကြမ်းဖက်နှိမ်နှင်းခံခဲ့ရတဲ့မှတ်တမ်းတွေကျောင်းသားတမကအလံတွေနဲ့ဒစိတ်တချို့ကိုပြသထားပါတယ်။မကြာမီမှာဖွင့်လှစ်ဖို့စီစဉ်နေတဲ့ရှစ်လေးလုံးတမိုင်းပြတိုက်မှာတော့ဒီထက်ပိုကြဲကြဲပြတ်ပြတ်ပါဝင်မှာဖြစ်ပြီးလွန်ခဲ့တဲ့နှစ်20ကျော်ကာလကဒီမိုကရေစီရရှိရေးအတွက်လူထုတရက်လုံးတောင်းဆိုဆန္ဒပြခဲ့ကြတဲ့ဖြစ်ရပ်တွေအောက်မေ့တက်တာအောင်နဲ့သင်ခန်းစာအဖြစ်ကျန်ရှိနေစေဖို့ရှစ်လေးလုံးတမိုင်းပြတိုက်တရားဝင်ရှိဖို့လိုအပ်တယ်လို့88ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့စီကကိုချီမီကတုံ့တပါတယ်။
နိုင်ငံတမိုင်းမှာဒီရှစ်လေးလုံးတော့စီရဲတော်ကြီးရနော်လက်နဲ့လက်အောင်မြင်းဆောင်မှကြံလူထုလှုပ်ရှားမှုကြီးဖြစ်တယ်လို့နောက်ပြီးတော့ဒီကနေ့အလားကျွန်တော်တို့တမုန်စီအစဉ်ပူပေါင်းရေးကာလာတီကျွန်တော်တို့ရုံးကန်လှုပ်ရှားခဲ့ရတဲ့အခြေအနေပေါ့နော်ပြစ်ရခဲ့တဲ့အသက်တွေးတွေးတွေပေါ့နော်ဒါတွေကိုပြန်ပြီးတော့ဟိုစုစည်းလိုက်မယ်ဆိုရင်အဲ့ဒါဟာတကယ်သမိုင်းဝင်ပြတဲ့ကြီးရဲ့ဒါကိုဝိညာဉ်ဖြစ်သွားမှာပဲနော်အဲ့တော့မရှိမဖြစ်လို့လိုအပ်ပါတယ်အဲဒီဟာဒီစောက်လဲစောက်အောင်လုပ်လဲလုပ်ကြပါပါပြီးတော့ကျွန်တော်ကဒီဟိုနော်လာနော်သားတွေအတွက်လည်းဒီသမိုင်းဝင်ပြတဲ့ကြီးဟာအဲသူတင်ကန်းလာယူကြလေ့လာကြအမှတ်ရကြဒီကျွန်တော်ခြံဝင်ခြံသားကြရပါလိမ့်မယ်အားကြောင့်လဲဆိုတော့ဟိုသမုတ်စီပြည်နယ်ကြောင်းလေးသမုတ်စီရရှိလို့ရှာမှုဆိုတာလောလောကူကြီးနဲ့ရခဲ့တာတခုမှမရှိပါဘူးနော်အဲ့ဒါတွေကိုကျွန်တော်တို့သင်ခန်းစာကျင့်လာလို့လည်းအရေးကြီးပါတယ
်ရှစ်လေးလုံးဒီမိုကရေစီရည်တော်ပုံနေ့မှာတမိုင်းဖြစ်ရမှန်ကိုသိရှိနိုင်ဖို့နဲ့တရားမျှတမှုအမှန်တရားဖော်ထုတ်နိုင်မှုအရေးအဓိကယူရပြီးတော့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့ရှစ်လေးလုံးဒီမိုကရေစီရည်တော်ပုံကြီးမှာဖြတ်သန်းတိုက်ပွဲဝင်ခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေစုပေါင်းလှုပ်ဆောင်ထားတဲ့ရှစ်လေးလုံးအထိမ့်မဲ့တမိုင်းပြတိုက်ယာယီကိုတော့ပြီးခဲ့တဲ့2015ခုနှစ်တုန်းကရန်ကုန်မြို့မှာဖွင့်လှစ်ထားတာဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7.2 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်နောက်နိုင်ကြာည9:00နာရီကနေ10:00နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးမှာဖြစ်ပါတယ်
အမေရိကန်အင်ချမ်းမြေတတိကြီးဒေါ်နယ်ထရမ့်ကို2016ခုနှစ်နိုဝင်ဘာလမှာလုံမဲ့သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့သမ္မတလောင်းဖြစ်တရားဝင်ရွေးချယ်လိုက်ကြပါပြီ။ဒေါ်နယ်ထရမ့်ကိုပါတီသမ္မတလောင်းဖြစ်တရားဝင်ကြေညာပြီးသိမိကြခင်မှာပဲသူ့ရဲ့သားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကသူ့ဖခင်ကိုထောက်ခံတဲ့အားကောင်းမောင်းသံမိန့်ခွန်းတစ်ခုပြောပါတယ်။ Mr. Trump ရဲ့စီးပွားရေးလုပ်ပုံကိုင်ပုံတွေကနေသမ္မတဖြစ်တာဝန်ယူတဲ့အခါဘယ်လိုပြောင်းလဲအသုံးချနိုင်မယ်ဆိုတာကိုသားဖြစ်သူကအထူးထောက်ပြပြောဆိုပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာသမ္မတလောင်းဖြစ်လာဖို့ထင်ကြသလောက်ဖြစ်နေတဲ့နိုင်ငံခြားရေးဝန်ကြီးရောင်း Hillary Clinton ကိုလည်းRepublican Party ညီလာခံအတွင်းမိန့်ခွန်းပြောကြားသူတွေကဝေဖန်တိုက်ခိုက်ကြပါတယ်။အီရန်နိုင်ငံမြောက်ပိုင်းမှာတူရကီလေကြောင်းတိုက်ခိုက်မှုတွေအတွင်းကလက်နက်ကိုင်အနည်းဆုံးအယောက်20ထက်သေဆုံးတယ်လို့တူရကီနိုင်ငံပိုင်းသတင်းဌာနကဒီကနေ့ဖော်ပြပါတယ်။တူရကီ F-16 တိုက်လေယာဉ်တွေကတူရကီနဲ့အီရန်နယ်စပ်ကတောတောင်ထူထပ်တဲ့ Hakak ဒေသမှာမတရားသိမ်းကျင်ညာထားတဲ့ Kurd လူထုပါတီ PKK ဖော်ဝင်တွေကိုပြစ်မှတ်တိုက်ခိုက်ခဲ့တဲ့အကြောင်းတူရကီ Anadolu နိုင်ငံပိုင်းသတင်းဌာနကဖော်ပြပါတယ်။အီရန်နိုင်ငံမဇူးမြို့ကို IS အစွန်ရောက်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့ရဟာပထမခန့်မှန်းထားတာထက်ပိုစောမယ်လို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတို့ကအကောင်းမြင်သဘောပူပြောလာနေကြပါတယ်။ IS အကြမ်းဖက်အဖွဲ့ကသူတို့ဘာသာကြေညာထားတဲ့ကာလီဖိတ်နိုင်ငံရဲ့မြို့တော်ကိုပြန်သိမ်းနိုင်ဖို့ကတော့လွယ်လွယ်နဲ့ဖြစ်လာလိမ့်မယ်လို့ဘယ်သူကမှပြန်ပြောကြပါဘူး။အမေရိကန်အစိုးရအမျိုးသားလူမျိုးရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရော့ဇာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘူအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထင်တို့နဲ့နေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American တန်ညနေပဲအမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲကနေ9:00အထိ line to meter 16 နဲ့ 25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.